ဒုတိယကမ္ဘာစစ်ပြီးမှချမှတ်ထားတဲ့ငြိမ်းချမ်းရေးသမားလမ်းစဉ်ကနေစွန့်ခွာတဲ့သမိုင်းဝင်လုပ်ရဲတစ်ခုအနေနဲ့ဂျပန်စစ်တပ်ကိုကန့်သတ်ထားတာတွေဖြေလျှော့လိုက်ပါပြီ။စစ်ပွဲကိုလုံးဝဆွန့်လွတ်ထားပြီးအမေရိကန်ဆွဲပေးထားတဲ့ဂျပန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်6ကိုအတိတ်ပဲပြန်လည်ဖွင့်ဆိုဖို့အစိုးရအဖွဲ့ကလည်းကနေ့မှတရားဝင်အတိအမှတ်ပြုလိုက်ပါပြီ။အခုအတိတ်ပဲအသစ်ဖွင့်ဆိုချက်အသစ်မှာဂျပန်စစ်တပ်အနေနဲ့အစုအဖွဲ့အတွက်ကာကွယ်ခွင့်ရသွားပါပြီ။အခုလိုပြောင်းလဲလိုက်တဲ့အတွက်ဂျပန်နဲ့ရင်းနှီးတဲ့နိုင်ငံတွေအတိုက်ခံရရင်ဂျပန်အနေနဲ့ကူညီကာကွယ်ခွင့်ရှိသွားပါပြီ။နောက်ပြီးအဲ့ဒီအပြောင်းလဲကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့လုပ်ငန်းတွေမှာပုံမပါဝင်နိုင်တော့မှဖြစ်ပါတယ်။အဲ့ဒီလောက်ရက်ကိုစန့်ကျင်တဲ့လူထောင်ပေါင်းများစွာဟာဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့ဒီလောက်ရက်ဟာကိုဘတာကိုကာကွယ်တဲ့လောက်ရက်ဖြစ်ပြီးအခုလိုပို့ပြီးကောင်းကောင်းမွန်မွန်ပြင်ဆင်ထားတဲ့အတွက်ဂျပန်နဲ့စစ်တိုက်ချင်သူတွေကိုတားဆီးပီးသားဖြစ်မယ်လို့ပြောသွားပါတယ်။